မြန်မာဒေသမှာခုံလုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရာချထားဖို့ပြင်ဆင်နေတဲ့ဘာဟာဆန်ချကျွန်းကိုသုံးရကြသွားမယ်ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ရဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆိုင်းငံ့ပါတယ်ဒီကျွမ်းကိုသွားမယ်ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ရဲ့တာဝန်နဲ့လုပ်ပိုင်권သတ်မှတ်ချက်တင်ပြဖို့ဘင်္ဂလားဒေ့ရှ်ကတောင်းဆိုထားတာလို့ Daily Star သတင်းကဖော်ပြပါတယ်ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကဘာဆန်ချကျွန်းကိုနိုဝင်ဘာလ18ရက်နေ့ကနေ19ရက်နေ့ထိ3ရက်ကြာသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီကျွန်းကိုကုလသမဂ္ဂဘက်ကကျွမ်းကျင်သူအဖွဲ့တစ်ခုဆေးလွတ်လိုရာမှာဘာတွေကိုလေ့လာကျင်တယ်လဲဆိုတာကိုအတိအကျသိရှိလိုတယ်လို့ဗေဒုက္ခစီမံခန့်ခွဲမှုဝန်ကြီးဌာနရဲ့အကြီးတန်းအတွင်းဝင်ရှာကမဲလီရဲ့ပြောဆိုချက်ကိုကိုကာပီဒေးလီစတားကဖော်ပြတာဖြစ်ပါတယ်။မြန်မာဘက်ကရိုဟင်ဂျာအုံနှုံကိုအတိအမှန်မပြုတ်သလိုနိုင်ငံသားဖြစ်ရေးအမကန်ချက်ကလည်းမခိုင်မာတဲ့အခြေအနေမှာဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဌာနေပြည်ရေးမရေမရာဖြစ်နေတာပါဘင်္ဂလားဒေ့ရှ်အစိုးရကဒီဒုက္ခသည်တွေကိုမြင်းနုကျွန်းဘာဟာဆန်ချကိုပျောက်ရွှင်နေရာချထားလိုပေမဲ့ဒုက္ခသည်တွေအပါအဝင်လိလသုံးသက်သူတွေကတော့ဘေးကင်းမှုအတွက်စိတ်မချဖြစ်နေကြပါတယ်